နေပြည်တော်မှာဖမ်းဆီးခံထားရတဲ့မျက်စိမှသတင်းဌာနအက်ဒီတာတူဖြစ်တဲ့ကိုတန်းထိုင်အောင်ကိုတက်မရော်ပြုတ်ခွဲအောင်လှုပ်ဆောင်မှုပုံမှန်900ဒက်စ်ကကြီးနဲ့ဒီနေ့မလ6ရက်နေ့မှာနေပြည်တော်ထောင်တွင်တရားရုံးကထောင်ဒဏ်2ချမှတ်ခဲ့ပါတယ်ကိုတန်းထိုင်အောင်ကိုထောင်ချလိုက်တာနဲ့ပတ်သက်လို့သူရဲ့ဖခင်ကပြောအေးကိုခုလိုပြောပါတယ်
ထောင်နှစ်ချလိုက်တယ်နည်းနည်းကြတယ်ချုပ်ခံထား
ဘာပြောရမလဲပြသူ့လို့သူ့လို့တယ်သူ့တာဝန်သူ့ထမ်းဆောင်သွားတာပဲကျွန်တော်တို့ကခံစားရမှာပေါ့ဒီကနေ့ဖေရိုအမေတို့ကျမ်းမာရေးဒီဥစ္စာဒီထွက်လာတဲ့တည်းအမေတို့ဖေရိုကျမ်းမာမှာနဲ့တွေ့ရတာကျင်းတတ်ဒီသားပဲပြောပါထိတ်ကတော့ပြောင်းမလဲပ
ြသူ့ကိုမတ်လ9ရက်နေ့ရုံးချိန်မှာဆွဲချက်တင်ခဲ့ပြီးတော့မတ်လ22ရက်ဒီနေ့မှာထောင်ထံအမိန့်ချခဲ့တာဖြစ်ပါတယ်2022ခုနှစ်မတ်လ19ရက်နေ့ကနေပြည်တော်ဒက္ခိဏဒေဝီတရားရုံးရှိမှာအန်ဒလီသဘာပတိအဖွဲ့ဝင်ဦးဝင်းထေရဲ့ရုံးချိန်အကြောင်းသတင်းရယူနေစဉ်သတင်းတောက်ကိုတန်းထိုင်အောင်ကိုအရဝက်ဝက်ထားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတရားစွဲထောင်ချခဲ့တာဖြစ်ပါတယ်။ဆရာနာတင်ပြီးတဲ့နောက်ဖမ်းဆီးခံရတဲ့နောက်ထပ်သတင်းသမားဖြစ်တဲ့ကမာရွတ်မီဒီယာကအက်ဒီတာကိုဟန်တာငင်းကိုလည်းမတ်လ21ရက်သတင်းလာနေတော့စစ်ကောင်စီရဲ့အထူးတရားရုံးကပုံမှန်905ကောက်ကြီးနဲ့အလုတ်ချမ်းနဲ့ထောင်တန်းနှစ်နှစ်ချခဲ့ပါတယ်။လက်ရှိမှာတော့ကိုဟန်တာငင်းရဲ့ကျမရဲ့အခြေအနေကောင်းမွန်တယ်လို့ဆိုပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိတယ်လို့နိဇတ်တို့တူက VOA ကိုပြောပြပါတယ်
။သူရဲ့ကျမရဲ့ကဟိုရုပ်ပိုင်းဆိုင်ရာကျမရဲ့ကတော့ကိုနိရုံးချိန်တိုင်းတွေ့နေရတဲ့အခါမှာတော့အဆင်ပြေရဲ့ပေါ့နော်။စိတ်ပိုင်းဆိုင်ရာကျမရဲ့အနေနဲ့ကတော့ကျမရဲ့အမြင်ကိုပြောပြတာပေါ့။စိတ်ပိုင်းဆိုင်ရာကတော့သူစိတ်အဆင်မပြေဘူးလို့ကျမယူဆတယ်။အဲဒါဆိုတော့ကျွန်မအကူကိုဂျုံချင်းတိုင်းကကျွန်မတို့ကဟိုစိတ်ပိုင်းဆိုင်ရာအတွက်ကိုအမြဲတမ်းအားပေးရတယ်။အဲနောက်တစ်ခုကကြတော့အမိန့်ချတဲ့အပေါ်မှာတော့ကျွန်မတို့အယူခံတက်ဖို့အစီအစဉ်လည်းမရှိပါဘူး။ကျွန်မတို့ကလည်းဒီပေါ်မှာအယူခံတက်ဖို့မပြောသလိုမိသားစုကလည်းကျွန်မတို့ကိုအယူခံတက်ဖို့အတွက်ကိုမပြောဘူး။ဒီနေရာဒီပေါ်မှာသူကမီဒီယာသမားတယောက်အနေနဲ့အဲပေါင်းနေရနေသူလုပ်ခဲ့တာအဲ့ဒီပေါ်ကသူဒီလိုဆဲထားတဲ့ပုံမှာမီဒီယာပုံတွေနဲ့ညှိဆွချင်းမရှိတဲ့အတွက်သူ့မှာအပြစ်မရှိဘူးလို့ပဲသူခံယူထားတယ်ဆိုတာပဲသူကပြောတယ်ရှင
်။ဆရာနာတင်ပြီးတဲ့နောက်2022ခုနှစ်မတ်လ9ရက်နေ့တုန်းကရန်ကုန်မြို့ကမာရွတ်မြို့နယ်မှာရှိတဲ့ကမာရွတ်မီဒီယာရုံးခန်းကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဝေရောက်ခဲ့ပြီးတော့ကမာရွတ်မီဒီယာအက်ဒီတာချုပ်ကိုနေတန်မောင်နဲ့အက်ဒီတာကိုဟန်တာငင်းတို့ကိုဖမ်းဆီးခဲ့ပါတယ်။အမေရိကန်နိုင်ငံသားဖြစ်တဲ့ကိုနေတန်မောင်ကိုတော့2022ခုနှစ်ဇန်နဝါရီထဲမှာပြန်လွှတ်ပေးခဲ့ပြီးတော့ကိုဟန်တာငင်းကိုတော့ဆက်လက်ဖမ်းဆီးကပုံမှန်905ဒက်စကာကြီးနဲ့တရားစွဲပြီးတော့ထောင်ထဲချမှတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးရနာတင်ပြီးတဲ့နောက်ပိုင်းသတင်းတော့50ဝန်းကျင်လောက်ဖမ်းဆီးခံခဲ့ရပြီးတော့စစ်ကောင်စီရဲ့လွှတ်ငင်းချမ်းသာကွင်းနဲ့ပြန်လည်လွတ်မြောက်လာသူတချို့လည်းရှိပါတယ်။ပုံမှန်တက်ထောင်ချခံရသူ10ဦးထက်မနည်းရှိနေပြီးအယောက်50နီးပါးဖမ်းဆီးထိန်းသိမ်းခံနေရစေအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်။မကြခင်အထိသတင်းသမားတွေကိုဖမ်းဆီးမှုတွေနဲ့ဆက်ပြီးတော့ရှိနေတော့ဖြစ်တယ်လို့ဖမ်းဆီးကံသတင်းတောက်တွေနဲ့ပတ်သက်ပြီးတော့စည်ရဲကောက်ယူပတ်တန်းတင်နေတဲ့အဖွဲ့တွေကပြောပါရရှင်။